COVID-19 အကူးဆက်ခံလို့ Walter Reed စစ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့သမ္မတ Donald Trump ကသူဟာတနင်္လာနေ့ညနေမှာဆေးရုံကနေပြန်ပြီးဆင်းလာမှာဖြစ်ပြီးသမ္မတအင်ဗျူကိုပြန်သွားတော့မယ်လို့ပြောကြားလိုက်ပါတယ်။ညနေ6နာရီခွဲမှာဆေးရုံကနေပြန်ဆင်းလာမှာဖြစ်ကြောင်းနဲ့သူ့အနေနဲ့လွန်ခဲ့တဲ့အနှစ်20လုံးကထက်တောင်ပိုချမ်းမှနေပြီး COVID ကိုမကြောက်ကြဖို့သမ္မတကတနင်္လာနေ့မှာသူ့ Twitter ကနေရေးပါတယ်။သမ္မတအင်ဗျူရောဝန်ထမ်းအရာရှိချုပ် Mark Meadows ကတော့သမ္မတထရမ့်ဟာသူ့ကျန်းမာရေးအခြေအနေကိုမေးမြန်းဖို့အတွက်ကုသပေးနေတဲ့သမားတော်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းနဲ့ထရမ့်အစိုးရအဖွဲ့အနေနဲ့သမ္မတဟာတနင်္လာနေ့နှောင်းပိုင်းလောက်ဆေးရုံကနေပြန်ဆင်းနိုင်ဖို့မျှော်လင့်ကြောင်းတနင်္လာနေ့အစောပိုင်းမှာပြောကြားခဲ့တာပါ။ဒါအပြင်တနင်္လာနေ့မနက်ခင်းသမ္မတနဲ့တွေ့ဆုံရမှာသမ္မတရဲ့ကျန်းမာရေးဆက်ပြီးတိုးတက်မှုရှိနေတယ်လို့သမ္မတတာဝန်တွေကိုပုံမှန်ပြန်ပြီးထမ်းဆောင်ဖို့အတွက်အသင့်ရှိနေတာတွေ့ရကြောင်းလည်းပြောပါတယ်။တနင်္လာနေ့ရုံးကတော့သမ္မတကသူ့ကျမ်းမာရေးအခြေအနေကောင်းမွန်မှုရှိတယ်လို့သူ့ဆရာဝန်တွေပြောကြောင်း Twitter မှာဗီဒီယိုနဲ့ပြောကြားခဲ့တယ်လို့ဆေးရုံအပြင်မှာသူ့ကိုအားပေးနေသူတွေအံ့ဩအောင်သူလှုပ်ပြဖို့ရှိကြောင်းပြောကြားခဲ့တာပါ။နောက်မကြခင်မှာပဲသမရဟာသူ့ရဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့အတူဆစ်ဆေးရုံတဲကနေခဏထွက်ပြီးသူ့ကိုလာရောက်အားပေးနေကြတယ်။ဆေးရုံအပြင်ကလူအုပ်ကိုကားရဲကနေနှုတ်ဆက်ခဲ့တာဖြစ်ပါတယ်။သမရဟာအောက်ဆီဂျင်ပမာဏရှိတင်တာထက်ကျသွားတာကိုနှစ်ကြိမ်တိုင်ခံစားခဲ့ရအောင်သူသမားတော်ကြီးဒေါက်တာရှောင်းကွန်လီကတနင်္လာနေ့အစောပိုင်းမှာပြောကြားခဲ့ပေမယ့်ဒီလိုဖြစ်ခဲ့တာကလွဲလို့သူ့နေကောင်းချောင်းပြောကြားခဲ့တာပါ။